မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အများကတော်လေးစိတ်ဝင်စားရှိကြတဲ့ဒီဥပဒေချမ်းတစ်ခုပါလူလက်ဆော်ထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကကန့်ကွက်နေကြတဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးပါတဲ့ဒီဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းထွက်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ကွက်သူတွေအတွက်ကျေနပ်လောက်ဆရာရှိပါသလားကျေနပ်အားရဆရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲဒါကြောင့်မလို့ဒီကံနဲ့ပတ်သက်ပြီးတော့ကျွန်တော်အခုတိုင်းလေးလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်သူကတော့မန္တလေးမြို့ကရှင်နေကြီးဒီမြန်မာနိုင်ငံရှင်နေများကွင်းရဲ့အထက်မှာပြည့်ရဲ့ခေါင်းဆောင်သူလည်းဖြစ်ပါတယ်ရှင်နေကြီးဦးသိန်းတန်းဦးပါနောက်နှစ်ဦးကတော့ဒီဆက်သွယ်ဦးတွေပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြပါတယ်ပထမတူကတော့ကြပြားဆရာမောင်ဆောင်ခါပါနောက်တစ်ယောက်ကတော့မတ်ဝေဖြိုးမြင့်နှစ်ယောက်လုံးကဒီဆက်သွယ်ဥပဒေပြင်ဆင်ရေးနောက်ပုံမှန်66ဂါကြီးဖြတ်သိမ်းပူအောင်အဖွဲ့ရဖြစ်ပါတယ်။ကျွန်တော်ရေစုံမတ်ဝေဖြိုးမြင့်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာမတ်ဝေဖြိုးမြင့်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ပါရှင်
။မတ်ဝေဖြိုးမြင့်အခုသူဒီဆက်သွယ်ဥပဒေပြင်ဆင်ဖို့အတွက်မူကြမ်းအများပြည်သူကိုအစိုးရထုတ်ပြန်လိုက်ပါပြီ။အဲ့တော့တူးကြီးများဘာတွေများပြောင်းလဲသွားတာဒရိထားမိပါလဲ။ပြောင်းလဲမှုဘာတွေ့ရပါလဲ။
ဟုတ်ကဲ့ကျမတို့အနေနဲ့ပေါ့နော်အခုဒီမှာဆိုလို့ရှိရင်ဒီအခုပြင်ဆင်တဲ့ဒီဥပဒေချက်ဟာဒီအားနည်းချက်တွေအများကြီးရှိတာကိုတွေ့ရတယ်ကျမတို့ဒီလက်ရှိပေါ့နော်အနေထားပေါ့နော်ဒီလက်ရှိမှာရှိနေတဲ့ဒီလက်ဆက်ဖို့ပြောဆိုခြင်းနဲ့ဒီအခြားလူခွင့်ရေးတွေပေါ်မှာတက်ရောက်နေတဲ့ဆိုရင်အနေထားတွေကိုအခုဥပဒေချက်ကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုတွေ့ရတယ်ဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ဂါကြီးကိုပေါ့နော်သူတို့ပြင်ဆင်တဲ့အခါမှာဒီအသေးဖြတ်မှုကိုဆက်ပြီးတော့ထားရှိထားတယ်အသေးဖြတ်မှုကိုရာဇဝတ်မှုအဖြစ်ပေါ့နော်ဆက်ပြီးတော့ထားရှိထားတယ်ဆိုတဲ့အချက်ကပါပါတယ်နောက်တစ်ခုကကျတော့ဒီအမခံပေးနိုင်လေဆိုတဲ့အချက်တစ်ခုပါပါတယ်ဒါပေမဲ့အဲ့ဒါကလည်းကျမတို့အနေနဲ့ကြည့်လိုက်တဲ့အခါကျတော့ဒီသူတို့အားသုံးထားတဲ့စကလုံးအဖြစ်ကိုကဒီအမခံပေးနိုင်ပြီးပြစ်မှုများအဖြစ်သတ်မှတ်ပြီးဆိုပြီးတော့ဒီ66ဂါကြီးမှာပါတဲ့ပြစ်မှုတွေကိုပေါ့နော်ဆိုပြီးသတ်မှတ်ထားတဲ့အနေထားဖြစ်ပါလေဒါပေမဲ့အဲ့ဒါကလက်ရှိအချိန်ထူပြီးတော့ပိုကောင်းလာတယ်လို့ကျမတို့သူယူဆလို့မရပါဘူးဘာလို့လဲဆိုတော့စကလုံးသုံးတာကအမခံပေးနိုင်ပြီးပြစ်မှုများအဖြစ်သတ်မှတ်ပြီးလို့ပဲသုံးထားတာဖြစ်တဲ့အတွက်ကြောင့်မလို့အမခံပေးမယ်လို့ဆိုတဲ့အတိတ်ကမတရားကြတဲ့ကြောင့်မလို့ကျမတို့အနေနဲ့လက်ရှိချင်းနဲ့ထူပြီးတော့ဟိုလာပူကောင်းလာတယ်လို့ကျမတို့မမြင်လို့ပါဦးရှင
့်ဟုတ်ကဲ့ကျွန်တော်မတ်ဝေဖြူပြီးခဏလေးပါကိုဆောင်ခါကိုမေးချင်ပါတယ်ခင်ဗျာကိုဆောင်ခါကကိုတိုင်ကလည်းဒီပုံမှန်66ဂါကြီးနဲ့ဖန်စီထောင်ချခံရတဲ့ပုံကူဖြစ်ပါတယ်အဲ့တော့အခုအစိုးရကမူကြမ်းပြင်ဆင်လိုက်တဲ့အပေါ်မှာကိုဆောင်ခါကလည်းဒီပြစ်စီရေးမှလုပ်နေတဲ့ခါကျတော့လက်ခံနိုင်ချေရှိလားဘာတွေကိုလက်မခံနိုင်ဘူးလဲ
ဟုတ်ကဲ့ဟိုကကျွန်တော်တို့ဒီအရက်အတွက်ဖွဲ့ကြီးနှစ်ဆက်နှစ်ဆက်ပါတယ်ဒီခဏပြီးကောင်းထဲကနေပြီးတော့ဟုတ်ပြီးရဲ့ဒီ20ဒီကဲလာ20ဒီကဲနေရာပဲဖြစ်တော့နေအစည်းအဝေးကိုဆိုင်ရပြုဆောင်ပြီးကျွန်တော်ရဲ့ဒီတောင်းဆိုချက်20နဲ့30ချက်ကိုပြုလုပ်ခဲ့တာရှိရတယ်နော်ဆိုတော့အဲ20 30ချက်မှာဘာကြီးပါလဲဆိုတော့ဒီဆက်ပေးမှုတွေမှာဒီပုံမှန်66ဂါကြီးကိုဖြတ်သိမ်းဖို့ရအခြားဥပဒေပုံမှန်ကြီးဒီရမှာရှိတဲ့သူဟာတွေကိုပြန်လေတုံ့ပြန်ဖို့ဆိုပြီးတော့ကျွန်တော်တို့ကအကြံဉာဏ်ပေးထားတာရှိရနော်ဆိုတော့အဲ20 30စလုံးဟာဒီလိုရှိချင်းခံနိုင်ရတယ်လို့ကျွန်တော်ပြောတယ်နော်ဆိုတော့ကျွန်တော်ချက်ရမယ်ဆိုတဲ့66ဂါကြီးကိုလက်ရှိဒီဥပဒေနဲ့မှာပြင်ရင်းနဲ့ပြင်ထားပြီးတော့ပြင်ဆင်ရပါမယ်ဆိုတဲ့အခြားအချက်လက်တွေအားလုံးကိုအစိုးရကတိုးတက်ထားခြင်းမရှိဘူးနော်ဆိုတော့ပြင်ဆင်ရမယ်ဆိုတာကအမှဟိုကျွန်တော်အခြားအချက်တွေဆိုဥပမာပုံမှန်89လောက်ဟာမျိုးဆိုဟိုမဖြစ်မနေဘူးပြင်ချက်ရမယ်လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့ပုံမှန်89မှာဆိုရင်ဒီတမန်ငန်လို့ရင်းနဲ့ရရှိမှုကိုဒီအစိုးရကနေပြီးတော့အချိန်မီပိတ်ချပြီးလိုရတဲ့ပုံမှန်တစ်ခုအနေနဲ့ရှိနေတယ်နော်ဆိုတော့ကျွန်တော်တို့ဟာဒီအဲ့ဒီလိုလက်ဆော့ပြောဆိုခြင်းဒီတော့ဒီလူခွင့်ရေးရဲ့အောက်မှာရှိတဲ့ဒီအင်တာနက်လက်ဆော့ရရှိခွင့်ပေါ့နော်အဲ့ဒီဟာကအရင်လေးကြီးရတယ်ဘလို့ချိန်မီမြန်မာမှာကျွန်တော်တို့ရဲ့အင်တာနက်အဆက်ကိုဖြတ်တောက်တာမျိုးကျွန်တော်တို့လက်မခံနိုင်ဘူးအဲ့ဒီက89ဟာမဖြစ်မီပေါ့နော်ပယ်ချက်ရမယ်ပြီးတော့85လို့ဟာမျိုး89လို့ဟာမျိုးကတော့ကျွန်တော်တို့ရဲ့ဒီ privacy တော့ဒီဖုန်းပြောတာတွေဆိုတာတွေနောက်ကျတော့ကျွန်တော်တို့ရဲ့ဒီ online မှာရှိတဲ့ကျွန်တော်တို့ရဲ့ private data တွေအလုံးကိုအစိုးရကနေပြီးတော့အဲ့လိုမျိုးအဲ့ဒီကနတယ်လီကွန်ကွန်မြူနတီကနေစင်တိုက်ရိုက်ပေါ့နော်အချိန်ကြီးသိရှိလို့ကြာအောင်အဲ့ဒီ385လို့388လို့ဟာမျိုးကခွင့်ပြုထားကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကလည်းတော်တော်ကြီးကိုအန္တရာယ်များတယ်ကျွန်တော်ကအငြင်းနဲ့ထောက်ချက်ကာကြီးကိုပဲကျွန်တော်တို့ပြောနေတာကအခုအရင်သိရကလည်းထောက်ချက်ကာကြီးကိုပြင်လို့ကြည့်ရတယ်ပေါ့ကျွန်တော်ကအဲ့ဒီကထောက်ချက်ကာကြီးဖြစ်ဖို့တည်းမဟုတ်ဘူးအတပြီးတဲ့ဆိုးရဲသုံးပါတွေဟာဒီစက်ပင်ဥပဒေထဲမှာရှိနေသေးတယ်ဆိုတာလည်းကျွန်တော်ကသတိပြုနေတယ်ဆိုတော့အဲ့ဒီတောင်းဆိုချက်တွေအားလည်းဒီလက်ရှိဥပဒေထဲမှာလက်ရှိရှိခံရတဲ့အတွက်ကျွန်တော်ကတော့ ော်ဒီလက်ရှိဥပဒေကြမ်းကိုတော့လက်ခံနိုင်မရှိဘူးလို့ပြောချင်တာပါဗျ
။ဟုတ်ကဲ့ကုဆောင်ကကျေးဇူးပါဒီလိုင်းမှာခဏနေပြီးပါကျွန်တော်၈နေဦးသိန်းတန်းဦးကိုမေးချင်ပါတယ်ကျွန်တော်၈နေဦးသိန်းတန်းဦးတော့ဥပဒေရှုထောင့်နေပဲအဓိကထားမေးချင်ပါတယ်ရှင်ဒီဥသိန်းတန်းဦးခင်ဗျာအခုဒီဆက်သွယ်ရေးဥပဒေပေါ်လက်ရှိမူရင်းရှိထားတဲ့ဟာကောအခုမူကြမ်းပြင်ဆင်တဲ့ဟာပေါ်ပေါ့နော်တကယ်ပဲမြန်မာနိုင်ငံမှာလူအပ်ရဲ့လားတခြားအသေးဖြစ်မှုဥပဒေလည်းရှိတယ်လို့ပြောပါတယ်တကယ်ဒါမျိုးကိုဥသိန်းတန်းဦးရဲ့အမြင်သိချင်ပါတယ်လုံးဝဖြတ်သိမ်းပြဖို့လိုလားပြင်ဆင်ဖို့လိုလား
ကျွန်တော်တော့လုံးဝဖြတ်သိမ်းနေပါတယ်ဒါဟာဒီဆက်သွယ်ဥပဒေတစ်ခုလုံးကရည်ရွယ်ချက်က high business ပေါ့ဗျာဒီကိုရင်းနဲ့ဆက်သွယ်ဆောင်ရွက်တဲ့လုပ်ငန်းတွေကာဝယ်ပေးလို့ဆိုတယ်ဒါပေမဲ့တကယ်တမ်းတတိယအကြိမ်တုံးပြနေတာ66ကာကြီးပေါ့နော်66ကာကြီးမှာပါတဲ့အခုပြင်ပေးလိုက်တယ်ဆိုတော့အချက်ပုံမာတွေပေါ့နော်ဒီဖြတ်တာနှောက်ဆက်တာချင်းကြောက်တာ6လတန်းကြာဒါတွေကတော့ရာစာကြီးမှာပါပြီးသားပါပဲရာစာကြီးမှာပါပြီးသားကိုဒီမှာထည့်ပြီးတော့စနေဖိနှိပ်ချုပ်ချယ်ဖို့လုပ်တယ်တကယ်လည်းတရားစွဲနေကြတယ်ဒါအဖြစ်ကျွန်တော် freedom of expression ပေါ့ဗျာ FOE နဲ့ဒေါ်လာစာထုတ်ဖို့ပြောကြားခွင့်နဲ့ကျွန်တော်တို့ဒီဘူးခွေးစင်ရတန်းပေးထားတဲ့ဒီလိုလက်ခွင့်ပြုကိုဖြတ်သိမ်းတဲ့ဥပဒေရဖြစ်တဲ့ဥပဒေရဆိုရင်တော့ Dragonian Law ခေါ်တာပေါ့ဗျာ။ဒါကဖိနှိပ်ချုပ်ချယ်တဲ့ဥပဒေတရားဖြစ်တာမရှိသင့်ပါဘူး။ပြည်နာမဟုတ်တော့ချက်ကိုဖြတ်သိမ်းရမှာပါ
။ဟုတ်ကဲ့တကယ်တမ်းပြောမယ်ဆိုရင် Internet Cyber သုံးတဲ့ခါမှာအဲ့ဒီပုံမှာလည်း abuse ဆိုမျိုးပေါ့နော်။တစ်ဖက်သားလိုလက်ခွင့်ကိုသွားပြီးတော့ထိပါတဲ့အရေးသားတွေပြောဆိုတွေဒါမျိုးတွေလည်းရှိတတ်ပါတယ်။အဲ့တော့ဒီအခြေအနေမျိုးထိမ့်ဖို့အတွက်ကောဒီလိုဆက်သွယ်ဥပဒေမျိုးကမလိုအပ်ဘူးလား
။ကျွန်တော်ထင်တယ်အဲ့ဒါကပြီးကြားလို့ရမှာဗျာ Cyber Law ကိုไซเบอร์อุบัติเหตุจะทันนะနိုင်ငံတကာမှာတော့ပြီးကြဖြစ်နေတယ်ဒါအပုံရောပြီးတော့ကြိတ်ကြတဲ့ဘောဖြစ်ခုနကကိုသောင်းခပြောတော့လေခွန်ငါခွန်ခွန်ဒါတွေကကြောက်ကြကောင်းခွန်ချစ်သူကဒါတွေကဒါတွေကတကယ်တမ်းပြောနေဆိုရင်ခုနောက်ဆုံးကြထမ်းလိုက်တဲ့ဒီနိုင်ငံသားတွေရဲ့ဒီပုံကိုဆိုင်ရာလုံခြုံမှုနဲ့သူကကန့်ဆန့်ကျင်နေကြအချောင်းမှမဆန့်ကျင်ဒါမျိုးတွေဖြစ်နေတယ်နောက်နောက်တစ်ခါဒီဟာတကယ်တမ်းဖြစ်တင်တာကไซเบอร์อุบัติပြီးကြပြထမ်းရမယ်ไซเบอร์တရားရင်းများပြီးကြထောင်းရမယ်ဒီလိုဖြစ်ရမှာအခုကဒီလိုပုံမှန်နဲ့ဆိုရဲ၆၆ောက်ကကြီးနဲ့ဆိုရဲဒီပညာလာတဲ့ဒီခံတဲ့လူကဟိုစက်တဲ့ဝင်ကြီးဌာနလေဒီတက်ဆိုင်ရာဝင်ကြီးဌာနကွန်ပျူတာတုံးတဲ့ဈေးကြီးလောက်ကလာတဲ့ဒီခံတာတရားသူကြီးကအင်တာနက်တော့မတုံးတဲ့ဈေးရသူကြီးကတရားကိုနားထောင်နေရှိဈေးကြီးနဲ့မှဒီဟာတိကျတဲ့ဟာမရနိုင်ဘူးဒီဥရိစေမပါဘူးအဲ့တော့ခုနဒီဥဒဏ်ရှင်ပြောတယ်လို့ကျွန်တော်တို့ကတိကျဆိုင်ပါဥရိစေကတိကျပြခံလို့တိကျဆိုင်ပါတရားကိုထောင်နေတဲ့ဒီဥရိစေတော့ဖြစ်
ဟုတ်ကဲ့ခင်ဗျကုဆောင်ခတစ်ချက်မေးချင်ပါတယ်ကုဆောင်ခရဲ့ခုနကကုဆောင်ခတို့အနေနဲ့ဒီဥပဒေပြင်ဆင်ရေးနောက်66ဂါကြီးဖြတ်သိမ်းရေးလှုပ်ရှားတဲ့ကိစ္စမှာအခုလက်ရှိကျွန်တော်အာနာယ NLD ပါတီတွင်းမှာလည်းဒီဥပဒေကိုဖြတ်သိမ်းရေးမသိမ်းရေးအယူဆကွဲမှုတွေကျွန်တော်ကြားနေရပါတယ်ခင်ဗျအဲ့တော့ဒီအစိုးရဘက်ကဖြစ်စီလွတ်တော်ဘက်ကဖြစ်စီကုဆောင်ခတို့ဒီလှုပ်ရှားရေးပူးပေါင်းရေးအဖွဲ့ကဘယ်လောက်ထိချီးကပ်ထားပြီးလဲဘယ်လောက်ထိအောင်မြင်မှုရထားသေးတယ်
ဟုတ်ပါပြီဟိုအောင်မြင်မှုရထားလဲဆိုတော့ကျွန်တော်တို့ပြေဆုံးတဲ့ဒီရဒီဒီနှစ်ပတ်ကျော်ကြာမှာပဲကျွန်တော်တို့ရဲ့ဒီဘောတောက်စီတက်တင်နဲ့လောကဒီဖြေခဲ့တဲ့ဒီဥပဒေကံထွက်လာတာကိုသိနေအောင်ကျွန်တော်တို့နဲ့တက်တော်နေကအဒီနဲ့လောကမရှိပါဘူးကျွန်တော်တို့ရဲ့ဒီအကြက်ကြက်ကြီးရဲ့တန်ဟာလေးလူရှုခံထားရဲ့ကျွန်တော်ကဒီပြတာသင်ထားရဲ့လို့ကျွန်တော်ပြောချင်နေတာဆိုတော့နောက်ဆက်တော့အများကြီးဒီတက်မှာကျွန်တော်ဟိုဆရာပြောထားတဲ့ဟာတွေလည်းဟိုပါဖြစ်တယ်ပြီးတော့အဓိကကဒီဥပဒေမှာလက်ရှိပြင်းတဲ့ဟာမာတွေကိုကျွန်တော်တို့အားနည်းချက်တွေထပ်တွေ့ရပေါ့။ဥပမာဒီပုံမှန်80ခါခွေးမှာရင်းနှောင်းကဒီစက်ကြေကွန်ကြီးဌာနကြီးကနေပြီးတော့ခွင့်ပြုချက်ကြီးကရယူရမယ်။ဒါနဲ့ဒါတရားမစွဲပြင်ခွင့်ချက်ရင်းရယူရမယ်ဆိုမျိုးပါတယ်။အခုကအဲ့ဒီဟာအဲ့ဒီ clause ကိုဖြုတ်လိုက်တယ်ပေါ့နော်။အဲ့ဒီ clause ကိုဖြုတ်မှဖြစ်တဲ့အတွက်အခုဆိုရင်ဒီလက်ရှိဒီဥပဒေတစ်ခုမှာဒီတရားဆွဲမယ်ဆိုရင်ဥဒီတို့ဒီအမှုတစ်ခုဖြစ်ဖို့ဆိုရင်ဒီရဲနဲ့ပြန်မှာပဲဖြစ်သွားတယ်။ရဲကနေပြီးတော့ပဲဒါအမှုကိုဟိုဒီဆောင်ရရတယ်အမှုကိုပြန်ပြီးတော့အတရားရုံးစစ်တင်လို့ရတယ်ဒီတော့နောက်ကျတော့ရဲရဲတိုင်းနဲ့အမှုကဆက်ဖြစ်နေရောပေါ့သုံးမဆစ်ဆဲကကြီးမှာတော့ရဲရဲတိုင်းနဲ့မှုဖြစ်တဲ့အတွက်ဘယ်လောက်ပဲအမှန်ရရဒီရဲရဲတိုင်းနဲ့အမှုရဲ့သဘောတရားအရကိုရဲဟာဒါအဲ့လူကိုချွင်ချက်မရှိဘူးဖက်လေးနိုင်တည်တည်အချိန်ကြီးဒီခန်းတီချုံအောင်တိုင်နေရှိနေတာဖြစ်တဲ့အတွက်ဒါကြီးကဆက်လာပြောတယ်ဒီလူနဲ့ဆက်ပြောစုခြင်းနဲ့ဆိုတော့ဘာမှပြောင်းလဲမှုမရှိဘူးလို့ပဲကျွန်တော်ထင်တယ်။နောက်ကတော့ဘယ်လောက်ပဲအမကန်ရနေပါလေ။ဒါကအမကန်ရတဲ့သူကတော့မှပဲကျွန်တော်တို့အများကြီးအမြင့်သားကြီးအားသူရဲ့အမြင့်သားကြီးရှိတဲ့သက်တလုံးကြီးရှိတယ်။ဘယ်လောက်ပဲအဲ့ဒီဟာအမကန်ဘယ်လောက်ပဲရနေပါလေ။နောက်ဆုံးပြီးဆုံးတာဒီ Facebook account အတူရှိတယ်လို့ဘယ်သူကဘယ်သူခွဲကြမှာလဲ။အားလုံးကပြန်ပြန်ခွဲကြမှာလား။နောက်ကတော့ဒီဆုံးတာပြောလို့တရားသူကြီးကဒီ Facebook account တောင်းမတုံးတော့ကျွန်တော်တို့တရားခဲခဲ့တဲ့ဒီဟိုကကျွန်တော်တို့မိနေရဲ့တက်ဆွဲမှုဆိုရင် Facebook ကို login တော့လောက်နဲ့တုံးတာကလောက်အနေနဲ့တုံးတာတော့ကာကနနာကျွန်တော်ပြည့်ခုမှမဖြေနိုင်ရတာကျွန်တော်တို့တွေ့ကြရတယ်။အဲ့လိုမျိုးဒီ cyber နဲ့ပတ်သက်ပြီးတော့အသိဉာဏ်မရှိတဲ့အသိဉာဏ်ဘူးဒ နေတဲ့ရေးတွေကနေဆေးတွေအမှုကိုဟို Facebook ကမတုံးတတ်တဲ့တရားသူကြီးအမိန့်ထားတဲ့ဒီလိုဆိုင်ပါဥပဒေတစ်ခုလို့ကတော့ဘယ်လောက်ကြီးတရားမှတ်သားမှုရှိနိုင်လဲဆိုတာကျွန်တော်စဉ်းစားရုံနဲ့သိနိုင်တယ်ဘောနော်အဲ့တော့နောက်နေနေတော့ဒီလုံးဝအကန့်ကွက်တယ်ဒီလိုဥပဒေတစ်ခုရဲ့မှာဆက်တဲ့ဥပဒေရဲ့မှာပုံမှန်ဆက်ဆောက်ကာကြီးကိုဆက်လက်ထားကြည့်တာမျိုးဟာလုံးဝမဖြစ်တဲ့မြန်မာအပြည့်အစုံကိုဒီလိုမျိုးမဆိုရင်ဟောပါဘောနော်ဥပဒေတစ်ခုရဲ့မှာထားတာမဖြစ်တဲ့တကယ်လို့ရှိကျင်နေရှိကျင်နေတဲ့တော့ဆိုင်ပါလုံးကိုအချိန်ပြေးပြီးတော့စနစ်တကျဆွဲရင်တော့အဲ့ဒီဟာကဒါအကျင့်တော်တုံးလို့ရှိနေတယ်။တချို့ကျင်းမှာတော့ကျွန်တော်တို့ဒီချက်ကြီးဟောဒီဒီဆက်နာပြောရင်ဒီအခြေချက်မှုဟာဒီပုံမှန်900မှာလည်းရှိပြီးသားဖြစ်တဲ့ကျောက်ချက်ကြီးထဲမှာလည်းဆက်နာအခုပါပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့အဲ့ဒီဟာကိုပဲပြန်ပြီးတော့အတုံးသေးတာမျိုးပို့ပြီးတော့သဘောကျတယ်ခင်ဗျ။ဟုတ
်ကျွန်တော်ကုဆောင်ခါတစ်ခုမေးချင်ပါတယ်ဒီတကယ်ပြောရင်ဒီဆက်သွယ်ရေးပုံမှန်ကအရင်သမရဥသိစင်လွတ်တော်ကာလတွေကသမရဥသိအစိုးရကာလတွေကသူပြတင်းထားတဲ့ဥပဒေပါဒါပေမဲ့အဲ့ကာလတုန်းကအသုံးသေးပြီးတော့အဲ့တုန်းကတော့95ခါတော့ပို့သုံးတာများမယ်ထင်ပါတယ်အခုနောက်ပိုင်း NLD အစိုးရတက်လာတဲ့နောက်ပိုင်းမှာပို့ပြီးတော့အသုံးများလာတာဘယ်လိုကြောင့်လို့ထင်ပါလဲ
ကျွန်တော်အဲ့ဒီဟာကဘာလဲဆိုတော့ကျွန်တော်တို့ဒီဒီမရှိအစိုးရရဲ့မူဝါဒတစ်ခုရှိတာကဒီအမျိုးသားပြန်လည်တင်းနေပေါ့ဒါပေမဲ့အဲ့ဒီဟာရဲ့တလဲသုံးတာရဲ့ဘာလဲဆိုတော့အရင်ကျွန်တော်တို့ဒီဒီဟိုတက်ခံရေးပါတီအစိုးရလက်ထက်တုန်းကဒီ NLD ကိုထောက်ခံတဲ့သူတွေဟာဒီပုံမှန်နဲ့တရားစွဲဆိုင်နေရတာရှိတယ်ဗောနော်ဆိုတော့အဲ့တော့ NLD အစိုးရတက်လာတဲ့အချိန်မှာ NLD ကိုထောက်ခံတဲ့လူတွေဟာဒီအစက်လာခဲ့ဒီအထူးသဖြင့်ဒီဒီ SPD ပါတီအရင်ကတော့အရင်အစိုးရကိုထောက်ခံတဲ့ဒီတက်ခံရေးပါတီဘက်ကလူတွေကိုပြန်ပြီးတော့ဒီတရားစွဲရမျိုးတွေလုပ်လာအဲ့တော့ဒါကလေအရင်ကငါတို့ဒီဟိုဘောဒီအတိုက်ခံပေါ်ရတော့ငါငင်းတို့တရားစွဲခဲ့တယ်ငါတို့ပြန်စွဲမယ်ဆိုရဲအစက်လာခဲ့ဒီအဲဒီလို့အာဂါဒတရားတွေကမှအခြေခံပြီးတော့လုတ်တာရေမပြတ်တော့ဥပဒေကိုဟိုဒီလက်ရှိအစိုးရလက်စ်လက်ထက်မှာဒီလက်ရှိဖြစ်တော့အဖြစ်ပေါ့နော်ဒီ NLD ဆောင်တွေဖြစ်တော့အဖြစ်တဲ့လက်ထက်မှာအစောတလင်အញ្ញံဆုံးမပြင်းစင်လုံးနဲ့ပေါ့နော်ဘာသာပြောလို့ဒီဟိုမပြင်းစင်နဲ့ဒါယူဒီစီဆက်ထားတာမျိုးကြီးနောက်ဆက်တော့ခုခုကိုပြန်ပြီးတော့ကာကွယ်လူတင်နဲ့စိတ်ကြည်နဲ့အဲ့ဒါဆိုဒီဥပဒေကိုဟိုမပြင်းစင်နဲ့မတုံ့တက်နဲ့ဒီတိုင်းအကြိုက်ဖြစ်ထားပြရတာပို့ပြီးတော့ဒီဥပဒေများလာစေလို့ကျွန်တော်တုံ့တက်တယ်နောက်ဆက်တော့အဲ့ကျွန်တော်အမြဲတမ်းပြောပါတယ်ဒီဟိုကျွန်တော်တို့ဒီရန်ကုန်မြို့ကြီးတိုင်းမှာဒီလိုဥပဒေတင်းကဒီပုံမှန်နဲ့ဒီအလဲကမီယာဒီဆွဲရတဲ့နောက်ပိုင်းမှာလူကြီးဟာဒီပုံမှန်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့ activity ဖြစ်လာတယ်ဖြစ်လာပြီးတော့ဒီပုံမှန်ဟာဒီ online ပုံမှန်ငါတို့မကြိုက်တာတခုပြောရင်တော့ဒီပုံမှန်တုံးလို့ရတယ်ဆိုပြီးတော့တိသွားတယ်တိသွားတော့အတီချက်မှုကိုလည်းဒါပြောဒီပုံမှန်ထဲမှာအခြေတွင်းဘလို့အတီချက်မှုတက်မှတ်တယ်ဆိုတာမျိုးတိတိကျကျ definition မရှိတဲ့အတွက်သူပြောတာသူ့ကိုအဲ့ဒီကြောင့်သူမကြိုက်တာတစ်ခုခုကိုဝေဖန်တာပဲဖြစ်ဖြစ်ဘယ်လိုလဲအကြံပြုတာဆိုရင်သူ့အနေနဲ့ဒါဟာတော့အတီဆက်တာပဲလို့ယူဆလိုက်တာနဲ့ဒီပုံမှောက်တုံးပြီးတော့အဲ့ဒီကိုထောင်ချလို့ရနိုင်တဲ့အခွင့်အရေးရှိသွားတယ်ပေါ့အဲ့တော့လူကြီးတယောက်နဲ့တယောက် online ပေါ်မှာအဲဒီရန်ကြည့်ကြဆက်လာပြီးအပြန်နဲ့ဝေဖန်ကြနဲ့နောက်ဆုံးပိတ်မနိုင်တဲ့အခါမှာဒီပုံမှောက်ထုတ်တုံးတာမျိုးတွေနောက်ဘက်ကတော့ဟောဒီအများဆုံးကျွန်တော်တို့ reset တုံးရ reset တင်းရနေပြီးတော့ဒီလာတစ်ရှိတာနောက်ဘက်ပါလဲဆိုတော့အခုဟိုမောင်မအချင်းချင်းညီမအချင်းချင်းညီကဒီပုံမှောက်တုံးပြီးတော့ထောင်ထဲထည့်ရရင်ဒီတုံးလာပေါ့အခုချင်းဒီလိုအမွေကိစ္စနဲ့ဆိုင်နေအမှုကြီးလာဆိုရင်အမွေကိစ္စနဲ့ရင်ဆိုင်နေတော့တော့အဲ့လို Facebook ပေါ်တစ်ခုခုစာတက်ရေးနေရတယ်အဲ့ဒီတော့ထောင်ထဲအမွေကိစ္စနဲ့တော့ဘာမှမဖြစ်ဘူးဒါနဲ့အဲ့လိုမျိုးသွားပြင်လိုက်တဲ့အတွက်ထောင်ထဲရောက်တာမျိုးတွေလည်းအများကြီးရှိလာတယ်ဘာလို့ဆိုတော့အဓိကကတော့ကျောင်းထဲမှာလည်းဒီဟိုလွတ်တော်ကဓာကြီးကပြင်လိုက်နေဆိုရင်ဒီမှုရလည်းထပ်ပြီးတော့များလာတယ်အကြောင်းမရှိဘူးထင်ပါတယ်ဗျ
ဟုတ်ကဲ့ကိုဆောင်ခပြောတဲ့ပုံစံအရဆိုရင်လူတွေကရွက်ချက်မှာအခြားရွက်ချက်တွေနဲ့အုံချနေတဲ့ပုံစံမျိုးပေါ့နော်အဲ့တော့ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်တချို့သရရှင်ချို့ကသူတို့ပါဝင်ဆွေးနွေးမိများကျင်လို့ဆိုပြီးတော့ဖုန်းနံပါတ်ပေးတာရှိပါတယ်အဲ့ထက်ကဦးစောအောင်တန်းကြားပါလားခင်ဗျာတူလေးဆွေးနွေးမိများလို့ရပါတယ
်
ဟုတ်ကဲ့ဟုတ်ကဲ့တူလေးဆွေးနွေးမိများလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်မိကျင်တာကဒီလိုပါ။ဟိုတိမ်မူကြီးဆိုတာကအခုကပေးကြတဲ့အန္တရာယ်ကြတဲ့အခုတည်းကဘာမှအကောင့်တွေဆိုတာမရှိဘူးဒီကြားမှာသူကဒီလိုမြင်မယ်ငါကဒီလိုမြင်မယ်အဲဒီလိုဖြစ်သိမ်းမယ်ငါရောက်ပါဆရာကဒါကြောင့်ရှုပ်သေးတာကအဲ့ဒါကြားပြီးအခုကျွန်တော်အဲ့အပေါ်နဲ့အောက်ကျွန်တော်က contact ပိုင်း contact ရုပ်တဲ့ခါမှာအပေါ်က high speed ရှင်းထားမှရက်ကန်ရရှိကြရကခေါ်ပါခေါ်ပါအဲ့ဒီခေါ်ပါဆိုတဲ့အတိတ်တိုင်းကျွန်တော်ဖြစ်နေကကြားရော်နံပါတ်၁အဝတ်ချင်းနဲ့နေရကောင်းသလားနံပါတ်၂နေတာကောင်းသလားလို့အဲ့လိုအစ်စ်တဲ့ဟာအဲ့ဒါပဲတယ်ဒီတော့ဒီအစ်စ်တဲ့တစ်ခုကိုကျွန်တော်တောင်းရှိပို့ကအမေရိကန်တိုင်းသားလူမျိုးစုကျောက်တော့ပြည်တွင်းတိုင်းသားလူမျိုးစုအားလုံးဒီနေ့တစ်ရက်မှာဒီအစာချောင်းမှုတော့ဆူတောင်းရမယ်
ဆုံးဆုံးတန်းပြောတာကျွန်တော်သိချာနားမလဲဘူးခင်ဗျဘာလို့အဓိကမေးချင်တာလဲဘာလို့အဓိကပြောချင်တာလဲ ဥဆောင်တန်ပြောတာကြားပါလားဟုတ်ကဲ့ဥဆောင်တန်ဥဆောင်တန် line ပြတ်သွားလို့ပါကျွန်တော်ဒီကတချို့ direction ချို့ပေးထားတဲ့ပေးစာချို့ဖတ်ပြအောင်မယ်ဥအောင်တန်ဆိုပြီးတော့ကျွန်တော်ဒီ Facebook account ကနေပြီးတော့ရေးသားပေးပို့လာတာရှိပါတယ်သူကတော့သတင်းသမားကောင်းတွေအားလုံးအတွက်လုံးဝမရှိသင့်တဲ့ဥပဒေတရားပါတဲ့တိုင်းပြည်အတွက်အကျိုးပြုမဲ့ဘသူနဲ့ပတ်သက်တဲ့သတင်းကိုမဆိုချပြခွင့်ရတဲ့မှာလေတဲ့သတင်းဟာကဏ္ဍတိုင်းအတွက်အထင်းကွက်လည်းဖြစ်တယ်လို့မျိုးပဲသုတရင်းမြစ်တစ်ခုလည်းဖြစ်တယ်လို့မြင်ပါတယ်မိမိလိုရာကိုဆွဲယူပုံဖော်တဲ့ရည်သားမှုမျိုးတွေရှိပေမဲ့တိုင်းပြည်တိုးတက်ရေးကိုလိုလားသူတိုင်းဒါကိုလက်ယူရှိရမယ်ထင်ပါတယ်တဲ့ဒါဟာသူ့ရဲ့တောင်းယူမှုပိုင်းလို့ထင်ပါတယ်တဲ့66ဂါကြီးဟာမရှိသင့်ပါဘူးသတင်းရေးသူတွေအနေနဲ့လည်းဗက်လိုက်မှုကင်းကင်းနဲ့မှန်မှန်ကန်ကန်ရှိဖို့တောင်းယူမှုရှိဖို့လိုပါတယ်တဲ့နောက်သူတော်ရှင်တူကတော့ sorry ဖြစ်ပါသူရေးထားတာတော့ဆက်သွယ်ဥပဒေကတော့ရှိသင့်ပါတယ်ဒါပေမဲ့66ဂါကြီးကတော့နည်းနည်းပြင်းထန်လုံးပါတယ်ဗျာတဲ့တငယ်ချင်းတွေကတော့မှပြောနေကြတယ်တဲ့ Facebook ကသတင်းတွေကိုတော့မှမ share ရဘူး like လည်းမပေးရဘူး66ဂါကြီးနဲ့ညီမကြောက်လို့တဲ့အခုအစိုးရလက်ထက်မှာ66ဂါကြီးနဲ့ညီတဲ့သူတွေပုံများနေပါတယ်ဆက်သွယ်ဥပဒေဆိုတာကလည်းရှိသင့်တာကြောင့်66ဂါကြီးကိုမဖြတ်သိရင်တော့မှပြင်ဆင်သင့်ပါတယ်ဆိုတော့ရေးပါတယ်ဒါကတော့အခု sorry ပြီးချစ်ရဲ့အမြင်တွေဖြစ်ပါတယ်ကျွန်တော်ဒါသူတို့မင်းမျက်နှာမပါတဲ့ခါကျတော့ကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုပဲလှည့်ပေးပြီးတော့ဒီကိစ္စရည်နဲ့ပတ်သက်လို့မေးချင်ပါတယ်ခင်ဗျဘာဒီရှင်းနေကိုရဲနဲ့ပတ်သက်ပါတယ်တကယ်တမ်းဦးစောဦးသိန်းထိုင်ဦးသိန်းတန်းဦးကလည်းဒီရှင်းနေကိုရဲမှာရေးပါတဲ့ခေါင်းဆောင်တစ်ခုဖြစ်တော့ဒီမြန်မာနိုင်ငံရှင်းနေများကိုရဲကပြောမယ်ဆိုရင်အခုလက်ရှိအုပ်ချုပ်နေတဲ့ NLD အစိုးရ NLD ပါတီနဲ့တော်လေးနီးနီးကပ်ကပ်ရင်တခြားလုံးလုပ်ခဲ့ပါတယ်အခုလို့ဒီဥပဒေပြင်ဆင်ရေးကိစ္စတွေမှာNLD ပါတီကအဲ့လောက်ထိဖြစ်မလာတာ NLD ရှင်းနေကွန်ရက်က NLD ပါတီဘက်ကပဲဖြစ်ဖြစ်လွတ်တော်ဘက်ကပဲဖြစ်ဖြစ်ပြောရေးဆိုခွင့်မရဘူးလားအချင်းတွေဘယ်လိုရှိပါလဲခင်ဗျာဆက်ဆံရေ
းကျွန်တော်တို့ကဥပမာအချင်းကျွန်တော်တို့ကဆရာဦးအောင်တဲ့ဆိုရင်ရှင်းနေကွန်ရက်ဦးစီးကော်မတီဘက်မှာတောင်းလျှောက်ပါခဲ့တာပေါ့နော်ဆရာဦးအောင်တဲ့ဆရာဦးအောင်တဲ့ကဂျိုးသားလွတ်တော်တွေပါနေတာအဂျိုးသားလွတ်တော်ပါတယ်ဥရိညာကော်မတီကပါတယ်ကျွန်တော်တို့ကဆရာဦးကြည်ဝင်းတို့လည်းပါနေတာအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ပြောနိုင်တဲ့အတိုင်းဓာတ်ကိုကျွန်တော်တို့ပြောတယ်ဂျိုးသားဒီလိုမျိုးဖွဲ့ချက်ကိုကျွန်တော်တို့ကကိုအစိုးရလူမျိုးစုရတွေယုံကြည်တယ်ပြောတင်ပြောလိုက်တာတွေကျွန်တော်တို့ပြောတယ်ဒီအားနဲ့ပတ်သက်လို့ဒီဥရိနဲ့ပတ်သက်လို့ဒါပေမဲ့အုတ်တုံသူတို့နဲ့ကျွန်တော်နဲ့တူချင်မှတူမှာပေါ့ဗျာကျွန်တော်တို့ဘက်ကတော့ဒီဥရိကိုမရှိခင်ဘူးဒါတူအထူးသဖြင့်ဟိုတာဝန်ခံပြောရရင်ကျွန်တော်တူချင်းအရာကျွန်တော်ကဒါတကယ် Dragon ရတော့မရှိခင်ဘူးဟိုနိုင်ငံကောက်တောင်တွေကတူယူချက်တယ်မတရားမကံပြောတယ်ဒါတူချာဥရိကိုရှိပါတယ်ပြည်မှုဆိုင်ဥရိကိုအထူးသဖြင့်ဒီလိုကျွန်တော်တို့ဒီအပြင်းပြမှု defamation လို့ပြောတာနိုင်ငံတကာမှာတော့ civil offense ဖြစ်တယ်။ပြည်မှာအကြောင်းအရာပဲယူတဲ့အနေအထားမျိုးဖြစ်တဲ့အနေအထားမျိုးမှာဒါကြီးကိုသဘောကျပြီးတော့ကိုယ့်ဘက်ကတုံးရလို့တုံးတာမျိုးကိုလည်းကျွန်တော်တို့ကကိုယ်အစိုးရကတုံးနေတယ်ကျွန်တော်တို့သဘောမတူပါဘူး။ကျွန်တော်တို့ဘက်ကတော့ဒီဒီလူတော်နဲ့ဒီမျိုးသားတော်ကိုချင်းကပ်ပြီးတော့ဥရိယံကော်မတီကိုကျွန်တော်တင်ပြချက်တွေရှိပါတယ်ကျွန်တော်တို့ဘက်ကဒါကျွန်တော်တို့အနေအထားပါ
ဟုတ်ကဲ့ခင်ဗျာအခု NLD အစိုးရရဲ့သဘောထားကတော့ဘယ်လောက်ထိတိကျမိလဲဒီဥပဒေနဲ့ပတ်သက်လို
့အခုတရားဝင်ပြောတာတော့ဒီအမျိုးသားညီဖွဲ့ချုပ်နဲ့ပြောတာတော့မရှိဘူးဗျာဒါနဲ့ပတ်သက်လို့ပြညာချက်တို့ရရင်ကျွန်တော်တို့ညားတော့ဆိုရင်ဒီအခုဒီဥချွေမန်တို့ကော်မတီပေါ့နော်အထူးပြုဆရာညာကော်မတီအဲ့ဒီရဲ့ဘက်ကလည်းပဲတရားကိုပြင်းနေတယ်နောက်တစ်ခါဒီကျွန်တော်တို့ဥရိကျန်ကော်မတီနဲ့ပြည်စုံကြတဲ့အခါမှာတော့စိတ်နေကိုရကပါတဲ့ပုဂ္ဂိုလ်ဒီကိုယ်တိုင်ကဒီကားတစ်ခုတစ်ခုလုံးကိုတို့မပြည့်နေဘူးအဲ့လိုအပြင်ဆက်ဆော်ကားတဲ့ကိစ္စတွေရှိတယ်ဒါမျိုးတွေရှိရမယ်ဒါမှမဟုတ်ကျွန်တော်ထင်နေရအခုပါကဒီလိုကိစ္စတွေသိပြင်းထန်လာတဲ့အပေါ်မှာဒါတော့အစိုးရဘက်ကနော်တွတ်တော်ဘက်ကဒါကောင်းတဲ့တုံ့ပြန်မှုရပြည်ရင်မို့စူးစားလာတာဒါမှမဟုတ်ကဆရာမောင်ဆောင်ကပြောတယ်အန်နီယိုဖိတ်ဖို့သူရှင်းတယ်အပေါ်မှာရှိစေမှာငိုရုံးကကျွန်တော်တို့ဝင်းကြီးဌာနရဲ့ခွင့်ပြုချက်ရတယ်တော့ပါတော့ပါတဲ့ဈာကတော့မှတရားစွဲနေကြတာဝင်းကြီးဌာနရဲ့ခွင့်ပြုချက်နဲ့မပေးဘူးဆိုလို့ရှိရင်တော့ဒါဘုံဘောတော့လာကြတော့မှာခုနလေးပဲကျွန်တော်တို့ဒါဟုတ်လက်နဲ့တရားနဲ့သုံးတော့မတည့်လို့ရှိရင်သုံးကြတော့မှာအာနာပိုင်ကလည်းသုံးမယ်နော်အာနာပိုင်ကလည်းသုံးမယ်အာနာမပိုင်တဲ့တရားသုံးမယ်ဒီကားထဲမှာကြံတဲ့ပြိပုဇာဥပ္ပိပါရက်တဲ့ဒါကြီးကိုသုံးနိုင်လို့ရှိတယ်နော်ပို့ပြီးတော့သိုးလာမယ်ကျွန်တော်ဒီစားတယ်သိုးရတယ်ဟိုအဆုံးရဘက်ကတော့ဒါအများသိငါဘက်ကအတန်တွေထွက်နေတယ်ပြင်ဆင်နေတယ်လို့ပြောတဲ့အပေါ်မှာဖြတ်သိမ်းတယ်လို့ပြောတဲ့အပေါ်မှာသူတို့ကသစုံတရားလည်းရောလာတယ်လို့ပြောတော့မြင်ပါဗျာ
ဟုတ်ကဲ့ခင်ဗျာဦးသိန်းထိုင်ဦးလေလိုက်ပါမှာတစ်ခါနေပြီးပါကျွန်တော်မတ်ဝေဖြူမြစ်ကိုမေးချင်ပါတယ်မတ်ဝေဖြူမြစ်မတ်ဝေဖြူမြစ်တို့ဒီပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်ပြီးပြူပေါင်းဖွဲ့ကနေပြီးတော့ချင်းကပ်ဆောင်ရွက်နေတာရှိပါတယ်အခုငူချမ်းထွက်လာပါပြီသူတို့ကပြောရတော့ဒီငူချမ်းကလူလူကိုချပြမယ်လူလူရှိတာအတန်ကိုနားထောင်မယ်ဒီပုံမှန်ပြန်ပြီးတော့ပြင်ဆင်လို့ရပါတယ်ပြောပါတယ်အဲ့တော့မတ်ဝေဖြူမြင့်တို့တင်ပြခဲ့တဲ့အချက်လက်တွေတော့မူကြမ်းထဲမှာမပါဘူးလို့ကျွန်တော်သိထားပါတယ်ဒါပေမဲ့အဲ့တော့တကယ်တမ်းမတ်ဝေဖြူမြင့်တို့ဒီအဖွဲ့တွေလူလားနေတဲ့အချက်နဲ့အချက်တွေကိုလာမဲ့ဥပဒေချမ်းပြင်ဆင်ရေးကိစ္စတွေမှာဘယ်လောက်ထိထဲဝင်လုံနိုင်မဲ့အလားအလာကောင်းနေရှိမဲ့မျှော်လင့်ချက်ရှိနိုင်သေးလဲ
ဟုတ်ကဲ့ပါရှင်ကျမတို့လေခုနကတော့ဒီလွတ်တော်နဲ့ပေါ့နော်ကျမတို့22ရက်နေ့ကဒီအမျိုးသားလွတ်တော်ကဥပဒေကြမ်းကော်မတီနဲ့ကျမတို့ဥပဒေတွေတွတ်ဆုံရတာရှိပါတယ်ဆိုတော့အဲ့မှာတော့တို့ကပေါ့နော်ဒီခုနကဒီဥပဒေကြမ်းကိုပေါ့နော်ဒီလွတ်တော်မှာတင်ပြလာတဲ့အချိန်မှာဆိုလို့ရှိရင်လေဟိုကျမတို့အဖွဲ့အပါအဝင်ပေါ့နော်အခြားဖွဲ့တွေနဲ့တို့တွတ်ဆုံဆွေးနွေးသွားပါမယ်လို့ကျမပြောဟိုတို့ဘက်ကလည်းကြည်ပေးခဲ့တာမျိုးရှိပါတယ်ကျမတို့ဘက်ကလည်းအဲ့ဒါကိုအဓိကတောင်းဆိုပါတယ်ခုနကဒီကျမတို့အဖွဲ့အစည်းမှမဟုတ်ပါဘူးဒီအခြားဖွဲ့အစည်းတွေအများကြီးရှိပါတယ်သူတို့ဥပဒေပညာရှင်နဲ့ဥပဒေဆိုင်ရာဖွဲ့စည်းတွေလည်းရှိပါတယ်ဒါတွေကအကုန်လုံးကနေပြီးတော့ဒီသူတို့ဒီဆက်သွယ်ရေးဥပဒေမှာတုံးတက်အပေါင်းစုံကနေပြီးတော့တုံးတက်နေတဲ့ဟာတွေရှိပါတယ်ဒါတွေကိုခုနကဒီဒီလွတ်တော်အနေနဲ့ပေါ့နော်တို့ဒီဥပဒေကြမ်းကိုဆွေးနွေးတဲ့နေရာမှာဒီကြီးရဲ့တုံးတက်ချက်တွေကိုထည့်သွင်းစဉ်းစားဖို့ပေါ့နော်လူလူရဲ့အတန်တွေကိုနားထောင်ဖို့ဒီရက်ဆက်ဖွဲ့စည်းတွေရဲ့အကြံပြုတင်ကြားချက်တွေကိုနားထောင်ဖို့ဆိုတာအရင်ကမှကိုအရေးကြီးပါတယ်ဒါကလည်းခုနဒီပြည်စုံလုံလောက်တဲ့ပေါ့နော်ခုနကတော့လူလူညီလိုက်ဆွေးနွေးဖို့ဒီ public consultation တွေလုပ်ဖို့လိုအပ်ပါတယ်ဆိုတော့ကျမတို့အဲ့ဒါလည်းကျမတို့အဓိကတောင်းဆိုတဲ့အဖြစ်ပါဆိုတော့ကျမတို့အနေနဲ့ပေါ့နော်အခုချိန်ကြီးတော့ပေါ့နော်ဒီဟိုကျန်တရတဲ့တောက်ကြမြရတင်လေဒီစနေနေ့ကအစိုးရကိစ္စတွေထဲမှာပါလာတယ်အခုကတော့မနေ့ကကျတော့ဒီခုနမျိုးသားလွတ်တော်ဒီဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးစောမင်းကိုယ်တိုင်ကပြောလာတယ်ခုနဒီတစ်ပတ်ဒီနေ့မှာပေါ့နော်ခုနတွေ့ဆုံဆွေးနွေးမှုဒီခုနကဒီလုပ်သွားမယ်ပေါ့နော်ဒီ public consultation တွေလုပ်မယ်လို့ပြောတယ်ဒါနဲ့အခုချိန်ကြီးတော့ကျမတို့ဘက်ကတော့ခုနဟိုတွေ့ဆုံမှုဆိုပြီးဒါမှမဟုတ်ဒီအကြံပြုတင်ပြဖို့ဆိုပြီးတော့ကမ်းလမ်းလာတာမျိုးတော့မရှိပါဘူးဒါပေမဲ့အဲ့ဒါကိုလည်းကျမတို့အနေနဲ့တော့စောင့်မှာမဟုတ်ပါဘူးကျမတို့ဘက်ကနေလည်းဒီတစ်ပတ်ဒီမှာပဲကျမတို့ရဲ့ဒီအပေါ်မှာတုံ့တက်ချက်ရောခုနကျမတို့အနေနဲ့ပြင်ဆင်စီတဲ့အချက်တွေရောအကြံပြုတင်ပြသွားမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်အခုဆောင်းခါကိုနောက်ဆုံးနဲ့မေးချင်ပါတယ်တမနေ့လည်းပဲချိန်ရပါတယ်ကိုဆောင်းခါဒီဥပဒေကြမ်းအခုထွက်လာတဲ့ခါမှာသတိထားမိတာက66ဂါကြီးနဲ့ပတ်သက်လို့ပထမတစ်ချက်အာမခံယူလို့ရမယ်ဒုတိယချက်တိုင်တန်းတဲ့ခါမှာရင်လုံဘေးကနေတိုင်တာမဟုတ်ပဲနဲ့ကိုယ်တိုင်တန်ရမယ်ဒါမှမဟုတ်ကိုယ်စလေကနေတစ်ဆင့်တန်ရမယ်ဆိုတဲ့အချက်ဒီနှစ်ချက်ပါလာတယ်ဒါကိုထူးခြားချက်ဒါတိုးတက်လာချက်လို့မြင်ပါလား
ဟုတ်ကဲ့ဟိုအဲ့ဒီဟာနှစ်ခုကိုဟိုဒီလိုမျိုးဟိုအတိတ်ကြာခံလိုက်တာပေါ့နော်အဲ့ဒီဟာကိုလည်းကျွန်တော်တို့ကကြိုးကြည့်ရတယ်ဒါနဲ့ဆက်ပြီးအဲ့ဒီဟာကြီးဘယ်လောက်ပဲကောင်းနေနေဆက်လာကြိုးရင်အခြားအားနည်းတက်တွေကအဲ့ဒီဆက်လာအားတာတက်တွေကပြန်ကျွမ်းမိုးနေတဲ့အတွက်ဒီလိုလေဒါကတော့ဒုံရင်ဒုံရင်နိုင်ဖြစ်နေလို့ပဲကျွန်တော်တို့ဒီလိုလေးမြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကိုဆောင်ခါရဲ့တူးချင်းမြင်ကဒီဥပဒေပြင်ဆင်နိုင်ဖို့အတွက်စွတ်တော်ကိုဖြောင်းပြနိုင်မယ်လို့ထင်ပါလား CSU ရဲ့အနေနဲ
့။ဟုတ်ကဲ့ဟိုကျွန်တော်တို့မှလည်းအခုလက်ရှိချိန်မှာဆိုတော့ကျွန်တော်တို့ဝင်ပြီးတော့ဒီဟိုဟာအပေါင်းစုလေ့လာတဲ့ဟိုဟာလမ်းကြောင်းတကဒီအခုလက်ရှိရတာဆိုတော့လက်ရှိမှာဥပဒေကြမ်းနေနေလဲဆက်လာပြီးစွတ်တော်မှလည်းရှင်းပြဖို့ရရှိနေပြီဖြစ်တဲ့အတွက်ကျွန်တော်ကစွတ်တော်ကကျွန်တော်တို့ကဝင်ပြီးတော့ရနေတဲ့ပြီးတော့အပုပ်ပေးမလုံးနိုင်ဘူးဒါမှမဟုတ်ဒီဟာကိုကျွန်တော်တို့ဟိုအဲ့ကနေကျွန်တော်တို့လူတင်တဲ့ချက်တွေစွတ်တော်ကမတောင်းဆိုနိုင်ဘူးကျွန်တော်ဒီဥပဒေကအတူရှိဖို့ဒါကျွန်တော်ရောအဲ့တော့စွတ်တော်ကဒါလည်းကျွန်တော်ရဲ့နောက်ဆုံးခွင့်ရေးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒရဲ့ဒီလိုက်စီစဉ်ချိန်လေးဆစ်တော်လို့ပါပေါင်းဆင်းနေပြီးတဲ့ရှင်းနေကြီးဦးသိန်းသက်ဦးနောက်ကဗျာဆရာကိုဆောင်းခါမဝီဖြိုးမြင့်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရဲ့ဒီလိုက်စီစဉ်ဒီမှာညနာခွင့်ပြီးပါခင်ဗျာ